Welcome to the Voice of America in Burmese.
ကျေးဇူးအမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ20ရက်အင်္ဂါနေ့မနေ့ဖက်အစည်းအဝေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ30.40-49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ကင်းနိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နဲ့တူတင်ဆက်ပေးမှာဖြစ်ပါရခင်ဗျာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တနင်္လာနေ့မှာရှေ့တိုးပြီးတော့ဆောင်ရွက်မှုခြေလှမ်းတလန်းလှမ်းနိုင်ခဲ့ပါတယ်အီရီထရီးယားရွှေ့ပြောင်းနေထိုင်သူတယောက်ကိုတိုက်ခိုက်သူတဦးဖြစ်အထင်မှားပြီးတော့အစ္စရေးရဲတပ်ဖွဲ့ကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသမရဦးဘာမရဲ့အမျိုးသားလုံညုံကြီးအကြံပေးရာရှိတူဦးဖြစ်တဲ့ဘန်ရုတ်ရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့တင်ပြချက်မှာဆိုရင
် In Burma, Mr. Rose will visit both Rangoon and Naypyidaw where he will meet with senior officials, civil society
တင်ပြမကြခင်မှာတင်ပြသွားဖို့ရှိပါတယ်။ဒါ့အပြင်အခြားသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊သုဒ္ဓဆုံလင်အမေရိကန်တခွင်စတာတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့အင်္ဂါနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝေနဲ့မတ်အင်ဂျင်နိုင်တို့ကအစီရင်ခံပါမယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တနင်္လာနေ့မှာရှေ့တိုးဆောင်ရွက်မှုခြေလှမ်းတလန်းလှမ်းနိုင်ခဲ့ပါတယ်။အခုနှစ်ကုန်ပိုင်းမှာစတင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့ယူဆထားရတဲ့အဲ့ဒီသဘောတူညီထားတဲ့အစီအစဉ်ပေါ်နောက်ဖက်စလုံးရဲ့အကောင့်ထဲပေါ်လှုပ်ဆောင်နေမှုတွေကိုတာဝန်ယူစောင့်ကြည့်မဲ့ပူးတွဲကော်မရှင်ရဲ့ပထမဦးဆုံးအစည်းအဝေးကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်။တလင်းလာလေးဗီယက်နမ်မှာကျင်းပခဲ့တဲ့အစည်းအဝေးကိုအီရန်အမေရိကန်ပြည်ထောင်စုဗြိတိန်တရုတ်ပြင်သစ်ရုရှားဂျာမနီနဲ့ဥရောပသမဂ္ဂထိပ်တန်းတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းဗီယက်နမ်မြို့တော်မှာပဲအီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ကန့်တန့်မှုတွေထားရှိဖို့နဲ့အပြန်အလှန်အဖြစ်အီရန်နိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေဖြေလျှော့ပေးဖို့အတွက်သဘောတူညီခဲ့တာပါ။နှစ်ဖက်ပူးတွဲဆောင်ရွက်ရမယ့်အစီအစဉ်တွေကိုစတင်တဲ့ Adoption Day လို့သတ်မှတ်ထားတဲ့တနင်္ဂနွေနေ့မှာသဘောတူညီချက်ပေါ်နှစ်ဖက်စလုံးကတရားဝင်အကောင့်ထဲဆောင်ရွက်မှုတွေစတင်ခဲ့ပြီးတဲ့နောက်အခုလိုအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။အစည်းအဝေးပြီးတဲ့နောက်နိုင်ငံတကာအဖွဲ့နဲ့အီရန်ရဲ့နျူကလ িয়ার ရေးညှိနှိုင်းရေးမှူးဖြစ်တဲ့ Abbas Araghchi ကနောက်တစ်ချိန်တမိုင်းတွင်အကောင့်ထဲပေါ်လှုပ်ဆောင်မှုကိုဒီဇင်ဘာလ31ရက်နေ့မှာလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ကဘတ်စကားမှတ်တိုင်မှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုမှာပါဝင်ပတ်သက်တဲ့ဆိုတဲ့ရုံမှားတန်တရားမှုနဲ့ဘတ်စကားမှတ်တိုင်မှာတငယ်ချင်းနဲ့အတူစောင့်နေတဲ့ Eritrea ရွှေ့ပြောင်းနေထိုင်သူတဦးကိုအစ္စရေးရဲတပ်ဖွဲ့ကမှားယွင်းပစ်တက်ခဲ့ပါတယ်။ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတငယ်ချင်းဖြစ်သူ Rohana Arifain က VOA ကိုပြောပြရမှာသူနဲ့ Habdom Zahum တို့နှစ်ဦးလုံးတိုက်ခတ်တံတွေကြားခဲ့ပြီးဘတ်စကားဂိတ်မှာရှိနေတဲ့အခြားသူတွေလိုပဲဘေးလွယာကိုထွက်ပြေးခဲ့ကြပြီးဝေးရာကိုရောက်တဲ့အချိန်မှာတငယ်ချင်းဖြစ်သူ Zahum ကိုလှည့်ကြည့်တော့သူနဲ့အတူပါမလာခဲ့ဘူးလို့ဆိုပါရယ် Zahum ကိုမြေပေါ်မှာလှဲချခံရပြီးလူအုပ်ကြီးကသူ့ကိုဝိုင်းဝန်းတိုက်ခိုက်နေကြောင်းသူကစ조사ပြီးထားရဖို့လောက်ကြောင်းနဲ့ရဲကသူ့ကိုတားထားတာမြင်လိုက်ကြောင်းအခြား Eritrea လူမျိုးတဦးကသူ့ကိုပြောပြခဲ့တယ်လို့ Arifain ကပြောပါတယ်။ဘေးကရက်ကြည့်နေသူတဦးရိုက်ခဲ့တဲ့ဗီဒီယိုထဲမှာတော့ Israel တောင်ပိုင်းက Beersheba Bus Car Gate မှာသွေးတွေနဲ့ရွှဲနေတဲ့ကြမ်းပြင်ပေါ်မှာလဲကျနေတဲ့ဒဏ်ရာရနေသူတဦးကိုလူတအုပ်ကဝိုင်းဝန်းရိုက်နှက်နေတာကိုတွေ့မြင်ခဲ့ရပါတယ်။အဲ့ဒီ Bus Car Gate မှာအခြားလူတဦးက Israel စစ်သားတဦးကိုတပ်ဖြတ်ခဲ့ပြီးအခြားလူပေါင်း10ဦးကိုဒဏ်ရာရအောင်တိုက်ခိုက်ခဲ့တဲ့ဖြစ်ရက်မှာဇာဟူမ်ကိုတန်တရားရှိသူဖြစ်အစ္စရေးရဲတွေကမှားယွင်းယူဆခဲ့တာဖြစ်ပါတယ်။ရဲရရှိတဦးကသူ့ကိုဒုတိယမြောက်တိုက်ခိုက်မဲ့သူဖြစ်ယုံကြည်ပြီးတော့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးရဲရရှိကပြောပါတယ်။ရိုဟန်နာဟာသူ့တငယ်ချင်းစီကိုပြန်သွားရမှာရဲတွေကဇာဟူမ်နဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တယ်လို့သူက VOA ကိုပြောပါတယ်။အချက်လက်တွေကိုမေးမြန်းခဲ့ပြီးတဲ့နောက်မှာတော့ရဲတွေဟာလူနှစ်ဦးလုံးကိုဆေးရုံကိုခေါ်ဆောင်သွားခဲ့ပြီးအဲ့ဒီမှာဇာဟူမ်တေဆုံးခဲ့တယ်ဆိုတာကိုသူသိခဲ့ရတယ်လို့ရိုဟန်နာက VOA ကိုပြောပါတယ်ရှင
်။စီးရီးယားနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်နိုင်ငံရေးအရာဖြေရှာမှုပြန်လည်စတင်နိုင်ရေးအတွက်ရုရှား၊တူရကီ၊ Saudi Arabia ၊ Jordan အစရှိတဲ့နိုင်ငံတွေကခေါင်းဆောင်နေတဲ့သူအခု တရင်ဘက်ကုန်ပိုင်းမှာတွေ့ဆုံဖို့ရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတင်းလာနေမှာပြောကြားလိုက်ပါတယ်စီးရီးယားနိုင်ငံလုံးဝပျက်စီးသွားတာမျိုးကိုအမေရိကန်ပြည်ထောင်စုအနေနဲ့မဖြစ်စေလို့တဲ့အကြောင်းစပိန်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်သူ့အနေနဲ့နားလည်မှုရရှိဖို့နဲ့ဘလို့ရှေ့ဆက်ပြီးတော့သွားနိုင်မယ်ဆိုတဲ့အခွင့်အလမ်းတွေအတွက်အဖွဲ့အစည်းတွေအားလုံးကဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းပြောဆိုပါတယ်လွန်ခဲ့တဲ့သတင်းပတ်၃ပတ်အတွင်းရုရှားနိုင်ငံကစီးရီးယားအစိုးရတပ်ဖွဲ့တွေကိုအထောက်ပံ့ပေးတဲ့လေကြောင်းတိုက်ခိုက်မှုတွေကိုပြုလုပ်ခဲ့ပါတယ်။ရုရှားက IS Islamic စစ်သွေးကြော်တွေကိုတိုက်ခိုက်တာမဟုတ်ဘဲစီးရီးယားအစိုးရပေါ်ဆန့်ကျင်တဲ့သဘုံတွေကိုတိုက်ခိုက်တာသာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကပြစ်တင်ဝေဖန်နေကြပါတယ်။ရုရှားဟာစီးရီးယားသမ္မတဘာရှာအယ်အာဆတ်တက်တန်းရှည်အောင်လှုပ်ပေးနေတာသာဖြစ်ပြီးဒီလှုပ်ရက်ကစစ်သွေးကြော်တွေအတွက်ပိုးပြီးတော့လမ်းပွင့်လာစေတယ်လို့မစ္စတာကယ်ရီကပြောဆိုလိုက်ပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံမြောက်ပိုင်းမှာရှိတဲ့စိတ်ဒဏ်ရာရယောဂဆေးရုံဝင်ရောက်တိုက်ခိုက်ခံရမှုကိုစုံစမ်းစစ်ဆေးမှုပြုလုပ်ခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကတင်းလာနေမှာဝန်ခံပြောကြားလိုက်ပါတယ်။လူပေါင်း24ဦးသေဆုံးခဲ့တဲ့အောက်တိုဘာလ3ရက်နေ့တိုက်ခိုက်မှုဖြစ်ပွားပြီးတင်းနှစ်ပတ်လောက်အကြာမှာအခုလိုပြောကြားလိုက်တာပါ။ဆေးရုံအဆောက်အုံတည်တံ့ခိုင်မာမှုရှိမရှိအကဲဖြတ်ဖို့ကန်တက်စ်မှာရှိတဲ့ဘုံကျဲတိုက်ခိုက်ခံရတဲ့ဆေးရုံကိုပြီးခဲ့တဲ့ကြာသပတေးနေ့ကအမေရိကန်နဲ့အာဖဂန်တပ်တွေရောက်ရှိခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ကြီးဂျက်ဖ်ဒေးဗစ်ကပြောပါတယ်။နှစ်နိုင်ငံတပ်တွေဟာဆေးရုံရဲ့အဓိကဝင်ပေါက်ကိုချိုးဖြတ်ဝင်ရောက်ချိန်မှာ MSF ခေါ်နေစည်းမခြားဆရာဝန်များအဖွဲ့ရဲ့ဆရာဝန်တွေအဲ့ဒီဆေးရုံမှာရှိနေကြတယ်ဆိုတာသူတို့မသိခဲ့ကြဘူးလို့ပင်တဂွန်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဒီဝင်ရောက်မှုနဲ့ပတ်သက်လို့ MSF ဆရာဝန်များအဖွဲ့ကမချေမနှက်ဖြစ်ခဲ့တယ်လို့လည်း Jeff Davis ကပြောပါတယ်ဆေးရုံရဲ့ gate power ကိုပြန်ပြီးပြုပြင်ပေးဖို့ရှိတယ်လို့ဆေးရုံကိုဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးချက်တွေဟာဒီသတင်းပတ်တွေအတွင်ပြီးဆုံးမှဖြစ်တယ်လို့လည်းဆိုပါတယ်အခုလို American နဲ့ Afghan တပ်တွေဆေးရုံတွင်ပြီးခဲ့တဲ့သတင်းပတ်ကရုတ်တရက်ဝင်ရောက်လာမှုကို MSF ပြောခွင့်ရအမျိုးသမီးကအတည်ပြုပြောခဲ့ပါတယ် American ရဲ့စုံစမ်းမှုအဆင့်တစ်ခုချင်းစီမတိုင်ခင်ကြိုတင်အသိပေးဖို့ MSF နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကြားသဘောတူညီမှုရှိနေပေမဲ့အခုလို့ဆေးရုံတဲကိုတပ်တွေချိုးဖောက်ဝင်ရောက်ခဲ့တယ်လို့တော့သူတို့သူကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ
် UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့နံနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့တို့ကြားအပြစ်ခတ်ရစရေးလက်မှတ်ရေးထိုးနိုင်ခဲ့တဲ့အခါမြန်မာနိုင်ငံအတွင်းကာလရှည်ကြာပြည်တွင်းစစ်လက်နက်ကိုင်ပြစ်ပကဘေးဒဏ်ခံစားနေရတဲ့ကလေးတငယ်တွေအတွက်တမိုင်းဝင်ခြေလှမ်းတစ်ခုဖြစ်တယ်လို့ဆိုပါရယ်ကုလသမဂ္ဂကလေးများဆိုင်ရာရမငွေအဖွဲ့ဖြစ်တဲ့ UNICEF အဖွဲ့ကတော့အဲ့ဒီသဘောတူညီတဲ့အဖွဲ့တွေရဲ့နေမြေတွေမှာပံပါတဲ့ကလေးတငယ်1.8တန်းအတွက်စိုးရိမ်ပူပန်မှုတွေရှိနေစေဖြစ်တယ်လို့ဆိုလိုက်ပါရယ် UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာလက်နက်ကင်ပြိပခအတွင်းနေထိုင်နေကြတဲ့ကလေးတငယ်တွေအပေါ်အထူးသဖြင့်အကာအကွယ်ပေးနိုင်မှာဖြစ်တဲ့အပြစ်ခတ်ရစရေးသဘောတူညီမှုကိုကြိုဆိုတဲ့အကြောင်းပြောဆိုလိုက်တယ်လို့ဒီသဘောတူညီမှုကကလေးငယ်တွေဖွံ့ဖြိုးတိုးတက်မှုနဲ့တခြားမြန်မာနိုင်ငံအတွင်းကနေထိုင်နေကြတဲ့ကလေးငယ်တွေကိုဒန်းတူအခွင့်အလမ်းတွေအကျိုးကျေးဇူးတွေခံစားနိုင်ခွင့်လမ်းစာဖွင့်ပေးတာမျိုးဖြစ်တဲ့လို့ထောက်ပြပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်ပတ်သက်နေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ကလေးငယ်တွေပေါ်အကြမ်းဖက်ကျူးလွန်မှုတွေကိုလည်းရပ်တန့်ကြဖို့ UNICEF ကတောင်းဆိုထားပါတယ်။ဒီထဲမှာလက်နက်ကင်တပ်ဖွဲ့တွေကိုကလေးငယ်တွေကိုတင်သွင်းတာစာတင်ကျောင်းတွေကိုတတ်ခိုက်တာကလေးငယ်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေမရရှိအောင်လုပ်တံမျိုးတွေမလုပ်ကြပါနဲ့လို့ UNICEF ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုနှုန်းပြီးခဲ့တဲ့2009ခုနှစ်နောက်ပိုင်းအနည်းအကွေးဆုံးအခြေအနေမှာရှိနေပြီးပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလအတွင်းဖွံ့ဖြိုးမှုနှုန်းဟာ 6.9 ရာခိုင်နှုန်းမှသာရှိနေပါတယ်။အခုလိုတရုတ်စီးပွားရေးတိုးတက်မှုနှေးကွေးနေတဲ့ဆိုပေမဲ့စီးပွားရေးပညာရှင်တွေခမန်းတာထက်တော့အနည်းငယ်ကောင်းမွန်နေစေဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေမှာကာမိပေမဲ့စက်ရုံတွေရဲ့ကုန်ထုတ်လုပ်မှုအပိုင်းမှာကျဆင်းနေပါတယ်။စီးပွားရေးပြန်တက်လာအောင်အတိုးနှုန်းလျှော့ပေါ်တာအပါအဝင်ချားစီစဉ်တွေနဲ့တရုတ်အစိုးရကကြားကန်ပေးဖို့ကြိုးစားခဲ့ပေမဲ့စီးပွားရေးဥမော့စီမဲ့နောက်ထပ်အစီအစဉ်တွေလိုအပ်လိမ့်မယ်လို့ကျွမ်းကျင်ပညာရှင်တွေကခန့်မှန်းနေပါတယ် အကယ်၍နှစ်ဆင်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.9 ရာခိုင်နှုန်းမှာရှိမည်ဆိုရင်လျှက်စစ်သုံးဆွဲမှုနှုန်းဟာလည်းအဲ့ဒီလောက်ပမာဏအထိတက်လာနိုင်တယ်လို့တရုတ်စီးပွားရေးအကြောင်းရေးနေတဲ့ Gordon Change ကပြောပါတယ်ရှင
်။ကိုရီးယားစစ်ပွဲကာလအတွင်းကွဲကွာသွားခဲ့ကြတဲ့ဆွေမျိုးသားချင်းတွေပြန်လည်ဆုံစည်းဖို့အတွက်တောင်ကိုရီးယားနိုင်ငံသား400နီးပါးဟာနေဆက်ကိုဖျက်ချော်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုတွားရောက်ဖို့ပြင်ဆင်နေပါတယ်။သူတို့ဟာနိုင်ငံရဲ့အရှိမြောက်ပိုင်းဆော့ချိုမြို့ကိုတင်းလင်းလာနေမှာရောက်ရှိလာကြပါတယ်။အဲဒီမှာတစ်ထောက်နားပြီးတော့မြောက်ကိုရီးယားနိုင်ငံတောင်ပေါ်အပန်းဖြေစခန်းဖြစ်တဲ့ Mount Kamgam မှာဆွေမျိုးသားချင်းတွေပြန်လည်တွေ့ဆုံကြမှာဖြစ်ပါတယ်။သူတို့ဟာ1950နဲ့53ခုနှစ်ကြာဒီမိုကရက်တစ်တောင်ကိုရီးယားနဲ့ကွန်မြူနစ်မြောက်ကိုရီးယားတို့ကြာဖြစ်ပွားခဲ့တဲ့စစ်ပွဲအဆုံးသတ်ခဲ့တဲ့နောက်ပိုင်းကဆက်ပြီးတော့ကွဲကွာသွားကြတာဖြစ်ပါတယ်။အဲ့ဒီဒေတာကန်လေးကြမှာစာအဆက်တွေတယ်လီဖုန်းအဆက်တွေစတာတွေကိုဖျက်တောက်ထားတာခံခဲ့ရပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခိုက်နေတဲ့တိုင်ဖုန်းကော့ပူအကြောင်းအ ਨੇ ဆုံးလူ12ဦးသေဆုံးခဲ့ပြီးမုန်တိုင်းကြောင့်ကြုံရတဲ့ရေပေးတံကြောင့်ပိတ်မိနေတဲ့ဒေတာကန်ရွာသားရာပေါင်းများစွာကိုအကူအညီပေးဖို့စစ်တပ်ရဲနဲ့စေနာဝန်ထမ်းအရေးပေါ်ကယ်ဆယ်ရေးတွေကြိုးပမ်းနေကြပါတယ်ရှင်
အင်္ဂါနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မန်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါသောရဆင်တွေအခုနားဆင်နေတဲ့ဒီအစီအစဉ်ကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လင်းနေတဲ့ဒီပိုင်းနဲ့တည်းသွားရောက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုပြောပြပါမယ်အမေရိကန်သမ္မတအိုဘားမားရဲ့အနီးကပ်အကြံပေးလက်ဖြစ်အမျိုးသားလူညုံရေးဒုအကြံပေးအရာရှိလက်ဖြစ်တဲ့ Ben Rhodes ရဲ့မြန်မာနိုင်ငံခီးစဉ်ဟာအမေရိကန်ရဲ့အာရှပစိဖိတ်ဒေသဆက်ဆံရေးချင်းကွင်းညာညှိနှိုင်းမှုဝါဒအတွက်အရေးပါတယ်လို့အမေရိကန်သမ္မတအင်ဂျီတော်ကပြောပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့အမေရိကန်အစိုးရဘက်ကမျှော်လင့်ထားတာတွေကို၃ရက်ကြာခီးစဉ်အတွင်းဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအင်ဂျီတော်ရဲ့အာရှရေးဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဆက်သွယ်မေးမြန်းတာတဲ့မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါမစ္စတာရိုးစ်ရဲ့မြန်မာနိုင်ငံခီးစဉ်ထူးခြားချက်အရေးပါမှုကတော့အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသဆက်ဆံရေးမှာချိန်ခွင်ရှာညှိရေးမူဝါဒကိုဆက်လက်ထားရှိဖို့ဖြစ်တယ်လို့သမရအင်ဖြူရောအဆင့်မြင့်အရာရှိတဦးက VOA ကိုပြောပါတယ်ဒါအပြင်အရေးပါတဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုဟာဒေတာတစ်ခုလုံးနဲ့ဆက်ဆက်ရေးတည်ဆောက်မှုမှာအရေးကြီးတဲ့အစိတ်ပိုင်းဖြစ်အမေရိကန်အစိုးရကထည့်သွင်းစဉ်းစားကြောင်းလဲသူကဆိုပါတယ်အော်တိုဘလာ၁၈ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့မစ္စတာရိုးစ်ရဲ့၃ရက်ကြာခီးစဉ်မှာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပါအဝင်ရွေးကောက်ပွဲနဲ့အမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမှာဖြစ်တယ်လို့လည်းသမ္မတအင်ဖြူတော်ရဲ့အာရှရေးရာဆိုင်ရာပြောခွင့်ရပုဂ္ဂိုလ်မိုင်းလ်စ်ကက်ကင်းစ်က VOA ကိုပြောပါတယ
် In Burma Mr. Rhodes will visit both Rangoon
Mr. Rhodes ဟာမြန်မာနိုင်ငံရန်ကုန်နဲ့နေပြည်တော်ကိုသွားပြီးအစိုးရအရာရှိကြီးတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းသားနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှာဖြစ်ပါတယ်ပြည်သူအလုံးရဲ့အခွင့်အရေးလေးစားပြီးတိုးတက်မှုအခွင့်အလမ်းတွေကိုဖော်ဆောင်မဲ့ပြုပြင်ပြောင်းလဲရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေကြောင်းထပ်လောင်းအတည်ပြုပြောဆိုမှာဖြစ်ပါတယ်လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ဒါနဲ့ပတ်သက်လို့အမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမှာပါ
ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နှင့်တွေ့ဆုံဖို့ရှိမရှိဆိုတာကိုတော့သမရအင်ဖြူတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူးမစ္စတာရိုးစ်ဟာမြန်မာခီးစဉ်မတိုင်ခင်လာအိုစ်နိုင်ငံကိုအရင်ဆုံးတွားရောက်ခဲ့ပြီး2016ခုနှစ်အတွက်အလှည့်ကျအာဆီယံဥက္ကဋ္ဌရာထူးကိုလက်ခံမဲ့ကိစ္စအပါအဝင်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်အမေရိကန်အမျိုးသားလုံခြုံရေးဒုအကြံပေးအရာရှိလက်ဖြစ်သမ္မတအိုဘားမားရဲ့အနီးကပ်အကြံပေးလဲဖြစ်တဲ့ Ben Rhodes ရဲ့မြန်မာနိုင်ငံခီးစဉ်ဟာစတုတ္ထအကြိမ်မြောက်ဖြစ်ပါတယ်ဒီကနေ့အော်တိုဘာလ20ရက်နေ့မြန်မာနိုင်ငံကမထွက်ခွာခင်မှာ Mr. Rhodes ရဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မြို့မှာပြုလုပ်မှာဖြစ်ပါတယ်အသက်38နှစ်အရွယ် Mr. Rhodes ဟာသမ္မတအိုဘားမားရဲ့လက်ရှိနိုင်ငံသားကြီးမူဝါဒနဲ့ပတ်သက်ပြီးလမ်းကြောင်းပေးနိုင်သူအဖြစ်လူသိများထင်ရှားသူဖြစ်ပါတယ်အထူးသဖြင့်စစ်ဘိုလ်ချုပ်ဟောင်းသမရဦးသိန်းစိန်ရဲ့အရက်သားတစ်ပိုင်းအစိုးရတက်လာတဲ့အချိန်မှာမြန်မာနဲ့အနီးကပ်မူဝါဒချမှတ်ဆက်ဆံဖို့အပြင်ဒေါအောင်ဆန်းစုကြည်နဲ့ဆက်ဆံရေးလမ်းပွင့်လာဖို့အဓိကအခန်းကဏ္ဍကဆောင်ရွက်ခဲ့သူဟာ Ben Rhodes ဖြစ်တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်း Cat Campbell ကထုတ်ဖော်ပြောဆိုခဲ့မှုပါတယ်ရှင်
မင်းအင်ဂျင်နီယာရဲ့တင်ပြချက်ပါခင်ဗျာမြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံခြားသုံးငွေများလက်ခံကင်ဆောင်ခွင့်လိုင်စင်ရုပ်သိမ်းလိုက်ခြင်းအပေါ်ဗဟိုဘဏ်ကအကောင်းဆုံးဆောင်ရွက်မှုဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တချို့နဲ့ပညာရှင်တွေကသုံးသပ်နေပေမဲ့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လည်းပြောဆိုလိုက်ကြပါတယ်ရလက်ကောင်ထွက်ပေါ်ဖို့အတွက်ရက်ကာလတိုးပေးတဲ့လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီကြောင့်နဲ့ပတ်သက်လို့ VOA သတင်းတော့မေခကသတင်းပေးပို့ပါတယ
်မြန်မာငွေကြေးတန်ဖိုးတက်လာဖို့ဒေါ်လာသုံးဆွဲမှုကျော်ပါလာဖို့နဲ့နိုင်ငံခြားငွေလဲလှယ်မှုနှုန်းတည်ငြိမ်လာနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံခြားသုံးငွေများလက်ခံကင်ဆောင်ခွင့်လိုင်စင်ကိုပြီးခဲ့တဲ့အောက်တိုဘာ13ရက်နေ့ကရုပ်သိမ်းခဲ့ပါတယ်ဒီလိုရုပ်သိမ်းခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်အချို့နဲ့ပညာရှင်အချို့ကအခုလိုတုံသက်ပြောဆိုလိုက်တာပါစီးပွားရေးလေလာတုံသက်သူတဦးဖြစ်တဲ့ဦးစိန်ကျော်လိုင်းကတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုအပေါ်အခုလိုတုံသက်လိုက်ပါတယ
်ဒီကိစ္စကဗဟိုဘဏ်ကနေပြီးတော့မှသူတို့တက်ဆိုင်ရာဟာလာကျွမ်းကျင်တဲ့ပညာရှင်တွေအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့မှလုပ်တဲ့ကိစ္စလို့ကျွန်တော်ယုံကြည်တယ်အဲ့လိုဖြစ်တဲ့တွေ့ဟာလာတိုင်ပြည်စီးပွားရေးကမောက်ကမဖြစ်မယ်လို့ပြောခြင်းဟာဘာမှအတိအပြည့်မရှိဘူးလို့ကျွန်တော်ထင်တယ်ရလကဘာဖြစ်လာတယ်ဆိုတာဘယ်သူမှမသိဘူးလူရဲ့တက်ဆိုင်ရာ local currency တက်လာအောင်လုပ်ပေးတဲ့သဘောဖြစ်တဲ့တွေ့ထိုက်တဲ့ကောင်းကျိုးတော့ရရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်သူတို့တစ်ဖက်ကစီးပွားရေးအခြေခံအချက်လက်တွေကိုယ်တော်ရေးလုံငွေပြမှုတို့ဘဏ္ဍာရေးလုံငွေပြမှုတို့များနေတဲ့နိုင်ငံတစ်ခုမှာဘယ်လိုဖြစ်လာမလဲဆိုတာတောင်းဆိုစဉ်းစားရမယ့်ပြဿနာတွေရှိပဲ
ဘိုးဘန်ထုတ်ပြန်ချက်အရအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းများအဖွဲ့အစည်းများဟိုတယ်နဲ့ခရီးသွားလှည့်လည်ရေးလုပ်ငန်းများစားတောက်ဆိုင်များ duty free shop များလေကြောင်းလိုင်းများဆေးရုံများဆက်သွယ်ရေးလုပ်ငန်းများအချိုရည်နဲ့ရမကလုပ်ငန်းများအ мян ချောပို့လုပ်ငန်းများပို့သက်ဆေးဖြန့်လုပ်ငန်းများမီဒီယာအခန်းများမြမစီးပွားရေးဥပိုင်လီမိတက်စတဲ့လုပ်ငန်းတွေအပြင်ယွန်းတယ်ပိုးတယ်အမှတ်တရပစ္စည်းအယောင်းဆိုင်များစူပါမားကတ်များခေါက်တီးကလပ်များနဲ့နာရေးကူညီမှုလုပ်ငန်းစတဲ့လုပ်ငန်းတွေမှာနိုင်ငံခြားသုံးငွေလက်ခံကင်ဆောင်ခွင့်မရှိတော့ပါဘူးဒီလုပ်ငန်းတွေမှာနိုင်ငံခြားငွေကင်ဆောင်ဖို့အတွက်ထုတ်ပေးထားတဲ့လိုင်စင်တွေကိုအောက်တိုဘာ19ရက်နေ့ကနေစတင်ရုပ်သိမ်းနေပြီဖြစ်ပါတယ်ဒီလိုက်စင်တွေကိုနိုဝင်ဘာ30ရက်နေ့နောက်ဆုံးထားပြီးအနှံ့ရမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်။ကမ်ဘောဇာဘန်ဒူအိုဂရာဦးတန်းလွင်ကတော့ဒီလိုလှုပ်ဆောင်လိုက်တာဟာလှုပ်ဆောင်တဲ့လုပ်ငန်းတစ်ခုဖြစ်ပေမဲ့ဒီထက်ပိုပြီးအချိန်ယူတဲ့လို့တုံသက်ပြောဆိုလိုက်ပါတယ်။ရူဘီလန်ခီးသွားလုပ်ငန်းပိုင်ရှင်ဦးအေးကျော်ကလည်းခုလိုတုံသက်ခဲ့ပါသေးတယ်
။ကမ္ဘာနိုင်ငံမှာရှိတဲ့ဘောင်းမှာရှိတဲ့ဆိုတာအားလုံးကမိမိနိုင်ငံမှာရှိတဲ့ငွေကြေးကိုပဲအဓိကတမို့ထားတယ်။ကျန်တဲ့လက္ခဏာတွေကခက်ခဲဖြစ်ပါတယ်ဆိုမကကယ်လို့ကျွန်စရတတော့ဝီကြီးလဲလဲလဲနှုန်းဒီအချိန်နဲ့ဒါဒါ floating ဖြစ်နေတဲ့အတွက်ဒါ fix မဟုတ်တော့ဒါကြောင်းလည်းဖြစ်မှာပဲစီးပွားရေးလုပ်တယ်ဆိုတာကတော့တသမတ်တည်းအမျက်ကြီးရကျင်လို့လည်းမရဘူးနောက်တစ်ချက်ဒါကနိုင်ငံတကာမှာကျင့်သုံးနေတာပဲအဲဗမာနိုင်ငံကထူးခြားပြီးတော့ထိခဲ့မဲ့ပါညာဆိုတာဖားနေတာလေ
စီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကပေတာကတော့ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုအပေါ်မှာခုလိုပြောခဲ့ပါတယ
်အမှန်ကတော့ဒေါ်လာ3လာတွင်ကျတဲ့ဟာမကောင်းဘူးအဲ့ဒါကတော့ကျော်ပါမှာပဲအမူအားဖြင့်မှန်ပါတယ်နော်ဆရာတို့ကဒီအတွင်ကူးပြောင်းတဲ့အခါမှာဘလောက်ချိန်ယူမလဲဘလောက်ချောင်းမွေမလဲအဲ့ဒါတော့မသိကြဘူးဟိုတချို့လူတွေပြောသလိုအမောက်ကမှဖြစ်လိမ့်မယ်လို့တော့ဆရာမယူဆဘူးသို့တော်လည်းဟိုကဒီလေနာနိုင်တဲ့ဟာလေးကတော့ရေတိုးမှရှိနိုင်တယ်ဒါပေမဲ့ဒီလိုလုပ်တဲ့အတွက်ဒေါ်လာဈေးတွေချက်ချင်းလည်းငင်းကြီးကျသွားမယ်လို့ဆရာကတော့မယုံကြည်ဘူးကုန်သွယ်ရေးမှာတောက်လျှောက်လူငွေပြနေအဲကုန်သွယ်ရေးလူငွေတွေပြနေတာရေတခြားနေရာနေပြီးတော့မဖာသေးနိုင်သေးသမျှကတော့ဒေါ်လာဈေးကတက်မယ်ပမာငွေကကျမယ
်စင်ထရယ်ဟိုတယ်ရဲ့ဟိုတယ်လုပ်ငန်းရှင်ဦးတင်ဝင်းကတော့နိုင်ငံခြားသုံးငွေများလက်ခံဆောင်ရွက်ခွင့်လိုင်စင်ရုပ်သိမ်းမှုကြောင့်ဟိုတယ်တွေမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြခဲ့ပါတယ
်ဒီပြင်ကတို့ကပါဒီငွေမကန်နေဆိုရကြတော့ဒီကစားလိုက်လုံရမယ်သဘောဖြစ်နေတော့တော်တော်ရှိတဲ့မွေဘယ်လိုလုံးမလဲအဲဘယ်လိုလဲမှလည်းတော့မကဲဘူးဆိုရင်ဝန်ထမ်းနိုင်ငံသားကဒီ information နဲ့မပြန်သေးဘူးလေဒီမှာပတိတဲ့ဝေလာကဘယ်လိုလက်ခံမှလားလက်မခံဘူးလားကျန်းကြောမှလားဆိုရင်အခက်အခဲတော့တော်တော်များပါတယ်အခုမှလည်းမနေ့ကညပြည့်စုံမရှိဘူးလေအခုတည်းဆိုရင်တော်တော်ခက်ခဲတယ
်အပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကထုတ်ပြန်ထားတဲ့အရာမြမလက်ရှိစီးပွားရေးကျဆင်းစေမှုတွေမှာဒေါ်လာတန်ဖိုးအကောင်းလာခြင်းဟာလည်းအချက်တစ်ချက်အနေနဲ့ပါဝင်နေတယ်လို့ထောက်ပြပြောဆိုထားတာရှိပါတယ်လက်ရှိမြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာပြီးခဲ့တဲ့ဇူလိုင်လအထိ10ရာခိုင်နှုန်းနီးပါးရှိခဲ့တယ်လို့ကမ္ဘာဘဏ်ကလည်းထုတ်ပြန်ပြောဆိုထားပါတယ်ရှင
် VOA သတင်းတော့မေခရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါကချင်ဒေသမှာအမွေးရစေးသုံးဆွဲမှုဘယ်လောက်တောင်ရှိနေတယ်လဲဆိုတာမတင်ပြခင်အခုတော့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့ မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဘူဌာနချုပ်ကိုမြမတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်နှစ်ဖက်ကြားတိုက်ပွဲပြင်းထန်နေပါတယ်မြမစစ်တပ်ကတောင်းဆိုထားတဲ့တာဆန်ပူတပ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကဆုတ်ခွာခဲ့ပေမဲ့မြမတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေစေလို့SSPB SSA ခေါင်းဆောင်တွေကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့နိုင်ကွန်းအင်ကတင်ပြမှာပ
ါဟုတ်ကဲ့ပါမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေချရာရှမ်းပြည်နယ်မိုင်းရှူးမြို့နယ်ထဲကဟိုင်းပါစခန်းနဲ့ဝါဟန်းဌာနချုပ်ရဲ့9မိုင်ကွာ1လေရွာအထိထိုးစစ်ဆင်လာတယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ပြောရေးစုခွင့်ရှိသူဘူမူကြီးဆိုင်လာကခုလို့ပြောပါတယ်
ဒီနေ့မနက်ခွန်းမှာမှာသူတို့ဖက်တီနီယာကိုပြန်ပြီးတော့ဖိုက်တယ်လေမှာသူတို့ဖက်တီဖိုက်ပါရွာအနားမှာရှိတဲ့အဲ့ဒီကျွန်တော်ဖြတ်ထားတဲ့နေရာကိုသူတို့ပြန်ပြီးတော့လာဖိုက်တယ်လေစာဖန်ပူဖို့မှာသူတို့ကဟိုချာချာပြီးလက်နဲ့ချင်းနဲ့ပြစ်နေတယ်နောက်ဖက်တီဝန်တွေဆက်ကလည်းသူတို့ကဟိုချီကပ်နေတဲ့အနေထားမျိုးမှာပြစ်နေတယ်လေအဲ့တော့ဝန်တိုင်းရွာအဆက်မှာပဲလေဝန်တိုင်းရွာနဲ့ဆက်နေတာပဲလေ
မြောက်ပိုင်းရှမ်းပြည်တပ်မတော်ကနေတပြည်လုံးအတိုင်းသာပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့ပြီးနောက်ပိုင်းဒီလ6ရက်နေ့ကနေစပြီးတော့မြန်မာတပ်မတော်ကနေစတင်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြစ်လုလာခဲ့ပါတယ်။တိုက်ပွဲရက်တန့်ရေးအတွက်မြန်မာစစ်တပ်ဘက်ကတောင်းဆိုထားတဲ့တာဆန်ဖူးကုသိုလ်စိတ်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနောက်ဆုတ်ပေးခဲ့ပေမဲ့လည်းတပ်မတော်ရဲ့ထိုးစစ်ကရက်တချင်းအလင်းမရှိဘူးလို့ဗိုလ်မှူးကြီးဆိုင်လာကအခုလိုဆက်ပြောပါတယ်။
အဲ့ဒီမှာကရင်းချောင်းရေးပေါ်ဆောင်ရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ဝန်ကြီးဦးခင်မောင်စိုးထံကျွန်တော်အဲ့ဒီဖြစ်စဉ်တွေကျွန်တော်တင်ပြတယ်လေသူကအဲ့ဒီစာဆံမှုနေရာကိုသဘောထားချင်းချင်းနဲ့ဖယ်ဆီးလိုက်ပါအဲ့ဒါကတကြောင်းတော့နော်တစ်ချက်ကကျွန်တော်ဤလူလူထုဘာနော်စိုက်ပွဲကလာကအခြေချလာတော့အဲ့ဒီဖြစ်ဖြစ်ဆောင်လူထုတွေကပုံပုံများလာတယ်လေအခက်တော့ကသုံးတော့ပြီးကျွန်တော်တို့စိုက်ပွဲအချိန်ကတိုးမြင့်လာမှာပါဘာကိုကျွန်တော်ကမလိုလားဘူးအဲကြောင့်ကျွန်တော်ကသာသာပူနေဆက်ပြေးလိုက်ပြီးဆိုရင်သူတို့ကဖို့ချစ်တွေရပ်သွားမယ်လို့ကျွန်တော်တို့ကဟိုဒီယုံရှိတယ်လေဒါမှတော့ဒီနေ့အတိုင်းဖြစ်မလာပဲအခုကသူတို့ကပြန်ပြီးစိုက်နေတယ
်ပြီးခဲ့တဲ့အောက်တိုဘာလ10ရက်နေ့ကရှမ်းပြည်တောင်ပိုင်းကြည်တိမြို့နယ်နဲ့မိုင်းရှူမြို့နယ်ထဲကတာဆန်ဘူးဒေသမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်အရှိလေပိုင်းတိုင်းစစ်ဌာနချုပ်ကနေညွှန်ကြားချက်ပေးလာပြီးနောက်ပိုင်းအောက်တိုဘာလ15ရက်နေ့မှာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတပ်နောက်ဆုတ်ပေးခဲ့တာလည်းဖြစ်ပါတယ်။အခုလိုတိုက်ပွဲဆက်လက်ဖြစ်ပွားနေတဲ့အနေအထားကြောင့်ကြည်တိမြို့နယ်နဲ့မိုင်းရှူမြို့နယ်ဒေသခံကြေးရွာသားတွေအနေနဲ့စစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အခြေအတွက်ပုံမှန်များပြားလာနေပါတယ်။စစ်ဘေးရှောင်ရွာသားတွေဟာမိုင်းရှူးမြို့နယ်ဟိုင်းပါနဲ့ဝမ်ဆော့ဖုန်ကြီးကျောင်းတွေမှာအများစုခိုးလုံနေကြပြီးတောတောင်တွင်တိမ်းရှောင်နေသူများပါဝင်အရေအတွက်3000ကျော်ရှိမယ်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းတန်တော်စစ်အဓိရာရုပ်ဆိုင်မင်းကပြောပါရယ
်ဒီလာရောက်ခိုးလုံနေတဲ့ဝမ်ဆော့မှာဆိုရင်1000ကျော်သွားပြီးဟိုင်းပါမှာလည်း1000ကျော်တယ်နောက်ပြီးတော့မှဒီတောထဲမှာပုံအောင်ပြီးတော့မှနေတဲ့လူတွေလည်းရှိနေသေးတယ်နောက်ပြီးတော့မှနုံစုမြို့ပေါ်မှာတက်ပြီးတော့မှသူတို့အမျိုးတွေနဲ့နေနေတဲ့လူရှိတယ်အားလုံးပေါင်းစစ်သေးစစ်တန်ခံနေရတဲ့3000ကျော်သွားပြီးဒုက္ခတွေတွေရ
မြမတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်စခန်းကိုဝင်ရောက်တိုက်ခိုက်တာဟာတနင်္ဂနွေလို့ပြစ်ခတ်ရက်စရေး NCA လက်မှတ်မရေးထိုးတဲ့အကြောင်းရင်းကြောင့်လို့လဲ SSPB ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေပေါ်ဘာမှတ်ချက်မှမပေးလို့ရောင်းမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဦးညိုဦးမြင့်ကပြောပါရယ်မနေ့ကလည်းရှမ်းပြည်နယ်ကုတ်ခိုင်မြို့မှာမြမတပ်မတော်နဲ့တောင်းပလောင်တပ်ဖွဲ့ DNLA နဲ့တိုက်ပွဲဖြစ်ပွားခဲ့ပါရယ်မြမအစိုးရအနေနဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရက်စရေးငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်နေပေမဲ့တစ်ဖက်မှာတိုင်းဒါဒေသတွင်စီရေးရထိုးစစ်ဆင်တိုက်ခိုက်မှုစီရင်အားတိုးချမှုတွေပြုလုပ်ဆောင်နေတဲ့အတွက်ကြောင့်ညုံမှန်းနဲ့ငင်းချမ်းရေးရရှိဖို့ခက်ခဲနေဦးမှာဖြစ်တယ်လို့စစ်ပွဲနဲ့သူတုံသွဲပါလာတဲ့စစ်ပြေတုတ်ကတဲ့အရေးပြင်ဒေသတွင်းတင်ကြင်ရေးကိုချင်းချောက်နေတယ်လို့လဲရှမ်းလူမှုအဖွဲ့အစည်းတွေကနေထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
တိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါခင်ဗျာမြန်မာနိုင်ငံမြောက်ပိုင်းကချင်ဒေသမှာလက်နက်ကင်ပဋိပက္ခတွေနဲ့အဂတိလိုက်စားမှုတွေကြောင့်မူရစ်ဆေးရောင်းဝယ်မှုတွင်ကျဲအမြင့်တွယ်နေပြီးခရီးယန်ဘာသာရေးအသင်းတွေရဲ့အကူအညီနဲ့မူရစေဆွဲသူတွေပပျောက်ရေးလုပ်ငန်းကိုတနိုင်တစ်ပိုင်းလှုပ်ဆောင်နေကြတဲ့အကြောင်း AFP သတင်းတပုတ်ပေါ်အခြေခံပြီးဆက်လက်တင်ပြကျင်းပါတယ်။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဗိမ်းမြူဒုတိယအများဆုံးထွက်တယ်လို့နာမည်ကြီးတဲ့မြန်မာနိုင်ငံမှာကချင်ပြည်နယ်ကိုသွားရင်တရုတ်မြန်မာနယ်စပ်လူသူဝေးတဲ့ကျေးရွာတစ်ခုမှာတော့ဗိမ်းမြူကိုအလွယ်တကူရနိုင်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်နားတဝိုက်မှာဗိမ်းမြင်တွေအတော်ကြီးပေါက်နေတာပါ။ဈေးကလည်းလွန်ပေါ်ပါတယ်။ဒေသခံကြောက်စိမ့်ဒုသမားတွေကြားမှာဘိန်းဆွဲနေသူအများအပြားရှိပါတယ်။ဦးနော်ဆမ်းဆိုသူဟာမူရစ်ဆေးဝါးဆွဲနေပါတယ်။အ အာရပြက်လက်မှုနဲ့အလုတ်ပင်မမှုဒဏ်ကနေတက်တာရရဖို့ဘိမ်းမြူသုံးဆွဲနေကြတာပါ။
အလုတ်လုတ်ဖို့လေးပဲဒီပဲနည်းနည်းတစ်ထောင်နှစ်ထောင်အဲ့လိုလေးသစားပြီးတော့လုတ်နေပဲ။ဒါမဲ့ဒီသုံးဆွဲတဲ့လူကတော့တော့ပြောမလား။ရှင်ရှိသူစားတာပဲပါဇက်ပဲရှိတယ်ပြောမလားဆိုဟုတ်တယ်လေ။ပါဇက်ပဲရှိတယ်။တပလင်းရှင်နဲ့တပလင်းရှူမှာပဲ
။ကြောင်စိန်တူးပေါ်ကြီးလုတ်နေတဲ့ကချင်းပြည်နယ်ဖားကန်းမြို့မှာစေးထုတ်အပ်သုံးပြီးမွေးရည်စေးဆွဲနေသူတွေရဲ့40ရာခိုင်နှုန်းဟာ HIV ပိုးရှိသူတွေဖြစ်ပါတယ်။အဲ့ဒီအရေးအတွက်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့ရှင်ရင်အတော်များတယ်လို့ဆိုနိုင်ပါတယ်။သုံးပြီးသားဆေးထုတ်အပ်တွေကိုနောက်ထပ်ပြန်မသုံးနိုင်အောင်ရှင်းပြဖို့စေတနာဝန်ထမ်းလုပ်သားတွေကိုခရီးရန်ဘာသာရေးအသင်းတွေကတိုက်တွန်းနေပါတယ်။ဒါမှသာယောဂကူးစက်မှုကိုတားဆီးနိုင်မှာဖြစ်တယ်လို့အမှန်အဖြစ်စွန့်ပစ်ထားတဲ့ဆေးထုတ်အပ်ဟောင်းတွေစုပုံနေတာကိုလည်းရှင်းလင်းနိုင်မှာပါ။အခုဆိုရင်အဲ့ဒီဒေသကကက်သလစ်ခရီးရန်ဖျားချောင်းတွေရဲ့ပံ့ပိုးမှုအရမွေးရည်ဆေးဝါးတိုက်ဖြစ်မဲ့တနိုင်တစ်ပိုင်းကိုဒူဂူရအဖွဲ့တွေရှိလာပါတယ်။ကိုဒူလွန်ဟာဘုံရန်သူမွေးရည်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့ကဖြစ်ပါတယ်
။ Yes ခံတော်မလားဘင်းဖြတ်မွေးရည်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့ဆုံးဖြတ်တဲ့ဟာကိုလက်ခံမလားဆိုတဲ့အချိန်မှာကျွန်တော်တို့ကအစိုးရစစ်သားတွေရောအလုံးအတီးပေါ့နော်ကျွန်တော်တို့ကတခါလဲကျွန်တော်တို့ဘုံရန်သူမွေးရည်ဆေးဝါးတိုက်ဖြတ်အဖွဲ့ကဆုံးဖြတ်တာတော့ဒီမွေးရည်ဆေးဝါးကိုတခါလဲရေဖြော်မြင့်ရှုဖြတ်စီလိုက်မယ်ပြီးရင်ကျင့်တန်ငါးချက်ရိုက်မယ်အဲ့လိုမျိုးတော့ရှိတယ်
ဒေသခံပြည်သူတွေဟာသူတို့ကိုစောင့်ကြည့်ဖို့တာဝန်ပေးထားသူတွေရဲ့အချမ်းဖက်မှုကိုစိုးရိမ်နေကြပါတယ်။ဘာသာရေးအရကုသပေးတဲ့နေရာတွေရှိပေမဲ့ဆေးဆွဲသူတွေဟာငကိုအချင်းတွေအတိုင်းပြန်ရောက်သွားတာမို့အဲ့ဒီနေရာတွေကလည်းအလုံးမဖြစ်ဘူးဆိုပြီးသတင်းထွက်နေပါတယ်။စိန့်ဂျိုးဆက်ဖျားเจ้าမှလုပ်နေတဲ့တူနာပြုဆရာမလေးမေရီခေါ်ထောင်ကမွေးရည်ဆေးဆွဲသူဘယ်လောက်များနေတယ်လဲဆိုတာရှင်းပြပါတယ်။
အင်းတမလို့အင်တိုင်းအင်တိုင်းပါဆိုဆရာစဉ်းစားကြည့်ဆေးအင်ခဲမှာဆိုရင်လေတဲ့အင်လောက်ပဲအဲ့အင်တဲ့အင်လောက်ပဲနေမူးရစီဝါနဲ့ကင်နုတာဆိုတာအလောက်ပဲရှိရတယ်။ကျန်တဲ့ကိုးအင်လောက်ဆိုတော့အကုန်လုံးမိသားစုတိုင်းလိုလိုအမျိုးကလေးအဲ့လိုမျိုးတွေဖြစ်နေတာဘောနော်တော်တော်လေးမတို့ရှင်မှာစိုးဝါနေတာအတော့ကျမတို့ဒါကိုယ့်ရဲ့ပတ်ဝန်းကျင်ပြီးရင်ကိုယ့်ရဲ့နေရာဒေသမှာအလောက်မြင်ရတာဘောနော
်မြန်မာနိုင်ငံမှာစစ်တုအပ်နဲ့မူးရစီဝါသုံးဆွဲသူတွေရဲ့2000နီးပါးလောက်ဟာHIV ယောဂပိုကူးဆက်နေသူတွေဖြစ်ပါတယ်။ဖားကန်းမြို့မှာတော့ HIV ယောဂပိုကူးဆက်သူအရေအတွက်ပိုများတယ်လို့ဆိုပါတယ
်။သောတာရှင်များရှင်။ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲ။ဒီလိုဖြစ်မလာအောင်ဘလို့ပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါတယ်လေဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစီလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။ဒီကနေ့အင်္ဂါည VOA ရဲ့တရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ VOA ကိုဝေဖန်အကြံပေးစာနဲ့အတူသောရရှင်နေနားဆင်လို့တဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာ။အခုနောက်ပိုင်းအစီအစဉ်မှာစီးဝါရေးကဏ္ဍနဲ့သုဒ္ဓဆုံးလင်အမေရိကန်တကွင်အပတ်စဉ်ကဏ္ဍတွေကိုလိုင်းနိုမီတာ30-40-50တို့အနီးဖမ်းယူနားဆင်ပါ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော့ဂျိမ်းမနဲ့6နိုင်ခွဲရှိပါပြီ VOA American Tan ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နိုင်အထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလတ်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာသုဒ္ဓဆုံလင် American တခွင်နဲ့စီဝါရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ဒီမော့ဖိုက်ဆိုလို့ရှိရင်တက်ကြရင်ပေါ့တက်ကြရင်ဒီမြန်မာအတွင်းကသူကသူ့စီအရာကကိုဒီစီကူလာခိုင်ကူညီမပဲပူတာတလောက်တလောက်ဗတ်ကံ3000ဆက်မှရှိတယ်ကိုအဲ့ဒါက
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအာဘွန်ရဲ့သတင်းဆောင်မားတွေကိုမူရင်းမပြတ်ဦးစံမိုးတွေကစူးစီးတင်ပြမှာပါမန်ရှားဖောင်ကကူညီတင်ဆက်ထားပါတယ
်ပထမဆုံးတင်ပြပေးခြင်းကတော့ The Wall Street Journal မှာဆောင်းပါးရှင်မျိုးမျိုးနဲ့ရှိပါနီမာတနီတို့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။စီးပွားရေးအတိုင်းဝန်အတွင်းအမေရိကန်ဒေါ်လာငွေကြေးသုံးဆွဲမှုပုံမများပြားလာနေတာကြောင့်ပြည်တွင်းသုံးငွေတန်ဖိုးရော့ကျလာတဲ့အတွက်မြန်မာနိုင်ငံဘူပန်ကဟိုတယ်တွေစူပါမားကတ်တွေစားတောက်ဆိုင်တွေအပါအဝင်နိုင်ငံခြားငွေကြေးလဲလှယ်ရေးပေးထားတဲ့ခွင့်ပြုချက်တွေကိုရုပ်သိမ်းလိုက်တယ်ဆိုပြီးတော့စကြည့်ရေးသားထားပါတယ်။ဘာမှခံခံလုံလုံတက်တဲ့အထောက်အထားမရှိဘဲနဲ့အခုလိုအမှတ်မထင်ထုတ်ပြန်လိုက်တဲ့ကန့်သတ်ချက်ဥပဒေကြောင့်စီဝါရေးလုပ်ငန်းတွေလုတ်ကန်နေသူတွေအတွက်ဆိတ်ရှုပ်ထွေးစရာအနှောက်အယှက်တွေဖြစ်စေပါတယ်လို့ရေးသားထားပါတယ်။နိုင်ငံတော်အတွင်းကုန်ပစ္စည်းဝန်ဆောင်ကားတွေကိုပြည်တွင်းသုံးကြန့်ဝင်နေတာဆောင်ရွက်တော်ရန်ဖြစ်ပြီးတော့ငွေသားကင်တွယ်မှုကိုချော့ချနိုင်ရေးအတွက်ပြည်တွင်းသုံး debit card credit card တွေနဲ့ internal payment card တွေ online payment system စရင်ပြောင်းစတဲ့နည်းတွေကိုပုံမိုတုံးဆွဲလာဖို့ရည်ရွယ်ပြီးတော့လှုပ်ဆောင်လာဖြစ်တယ်လို့ဆိုပါတယ်။အခုပြဋ္ဌာန်းလိုက်တဲ့မူဝါဒအသေးအရာဘဏ်တွေနဲ့ငွေကြေးလဲလှယ်တဲ့လိုင်စင်ရဌာနတွေကပဲနိုင်ငံခြားငွေကြေးကိုလဲလှယ်နိုင်တော့မှာဖြစ်ပါတယ်။ဒါဟာဘ ഹു ပံရဲ့လုတ်ပိုင်ခွင့်အခွင့်အရေးဖြစ်ပါတယ်။ဒါပေမဲ့တခါတဲ့အကောင့်ထဲပေါ်လုတ်ဆောင်ဖို့ဆိုတာကတော့တိတ်ပြီးတော့ချောချောမွေ့မွေ့ဖြစ်နိုင်မှုမရှိဘူးလို့ကမ္ဘောဇာဘဏ်ရဲ့အကြီးတန်းအကြံပေးအရာရှိဖြစ်တဲ့ဦးတန်းလွင်ကပြောဆိုကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို The Wall Street Journal မှာဖတ်ရှုနိုင်ပါတယ်။
နောက်ဆက်လက်တင်ပြကြင်တာကတော့ထိုင်းနိုင်ငံထုတ်သတင်းရှင်းသတင်းစာရဲ့အက်ဒီတာအဘော်ဖြစ်ပါတယ်။မြန်မာနိုင်ငံသားတွေဟာတိုင်းပြည်ရဲ့အနာဂတ်အတွက်ပူပန်နေကြပါတယ်။သမိုင်းထွင်မဲ့လာမဲ့နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲဟာလည်းချိန်ချမှုတွေရှိနေပါပြီဆိုပြီးတော့ရေးသားထားပါတယ်။အခုပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းနိုင်ငံပြင်ပမှာပြုလုပ်ခဲ့တဲ့ကြိုတင်မဲပေးမှုတွေကိုကြည့်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာကျင်းပမဲ့မဲပေးပွဲအတွက်အရေးတကြီးအမြန်ဆုံးပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်နေပြီဆိုတာပေါ်လွင်ထင်ရှားပါတယ်လို့အစချီရေးသားထားပါတယ်။မကြာခင်ကျင်းပတော့မဲ့နိုဝင်ဘာလ၈ရက်ရွေးကောက်ပွဲကြီးမှာနိုင်ငံသားအများပြားဟာမဲပေးပိုင်ခွင့်မရှိဘူးလို့သတ်မှတ်ခံထားရတဲ့အချက်ကစိုးရိမ်စရာဖြစ်နေပါတယ်လို့ထောက်ပြရေးသားထားပါတယ်။အခုကျင်းပတော့မဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းအကျင်းကိုပြောင်းလဲသွားစေနိုင်တဲ့ဖြစ်ရပ်တစ်ခုဖြစ်အများကမျှော်လင့်ထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့ဤစနစ်ပိုင်းဆိုင်ရာမာယွင်းချက်တွေကြောင့်တန်းနဲ့ချီတဲ့လူတွေဟာနိုဝင်ဘာမှာမဲပေးဖို့မဖြစ်နိုင်တဲ့အခြေအနေရောက်နေတာကိုစိုးရိမ်စရာဖြစ်နေရပါတယ်လို့ရေးသားထားပါတယ်။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားက3000ဝန်းကျင်ရှိပါတယ်။အဲ့ဒီထက်ကလူပေါင်း3000လောက်ဟာမဲပေးဖို့အတွက်လွန်ခဲ့တဲ့6လလောက်ကစတင်ပြီးရှောက်ထားခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီထက်ကယာကနန်းရှိတဲ့လူတချို့သာပြီးခဲ့တဲ့စနေနေ့ကမဲပေးခွင့်ရခဲ့တယ်လို့យေတာထားပါတယ်။တော်တော်များများဟာစကရဲကမြန်မာပြည်တွင်းကသူတို့နေထိုင်ရာမြို့နယ်တွေမှာမဲစင်းပါမပါစုံစမ်းပြီးတဲ့နောက်တန်ယုံမှာမဲပေးဖို့အတွက်ကြိုတင်လျှောက်ထားခဲ့ကြပြီဖြစ်ပါတယ်။တကယ်တမ်းမဲပေးတဲ့ရက်မှာတော့တန်ယုံဝန်ထမ်းတွေကသူတို့နာမည်နဲ့မဲကပ်ပြားတွေရှာမတွေ့တာတွေတချို့တွေ့တော့လေတခြားမဲစင်တာနယ်တွေမှာထဲရမဲ့မဲတွေဖြစ်နေတာတွေနဲ့ကြုံတွေ့နေကြရတယ်လို့ထောက်ပြထားပါတယ်။တာဝန်ရှိသူတွေကလည်းအစဉ်ပြေအောင်ဆောင်ရွက်ပေးတာမျိုးမဟုတ်ပဲမြန်မာပြည်ပြန်ပြီးမဲထဲကြဖို့ပြောနေတယ်လို့ဆိုပါတယ်။ဒီအထက်ကတော်တော်များများကပြောတဲ့အတိုင်းမြန်မာပြည်ကိုနိုဝင်ဘာလ၈ရက်အမီပြန်မယ်ဒါပေမဲ့အဲ့ဒီမှာကြရင်ကိုသူတို့အနေနဲ့မဲပေးခွင့်ရှိပါမလားဆိုတာမသေးကြဘူးလို့သတင်းတောက်တွေကိုပြောခဲ့ကြကြောင်းရေးသားထားပါတယ်။အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်။
ဦးစံမိုးရေစူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ American Irian 3 English သင်ခန်းစာကိုဒေါ်လာလာတန်းကအစီအစဉ်ပို့ချမှာဖြစ်ပါတယ
်ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
blind alley
ဖြစ်ပါတယ်စာလုံးပေါင်းက B L I N D blind ကမမြင်ရတာမျက်စိမမြင်တာမမြင်နိုင်တာE L L E Y alley ကမြို့ထဲကတိုက်ကြိုတိုက်ကြားတိုက်နောက်ဖေးလမ်းကြီးကလေးလမ်းဆုံးအဆုံးမှာလမ်းပိတ်တဲ့နေရာကိုဆိုလိုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လမ်းအဆုံးရောက်လို့ရှေ့ဆက်မသွားနိုင်ပိတ်မိနေတဲ့အခြေအနေမျိုးပေါ့ကျမတို့မြန်မာအစိုးရတော့ကြောင်ပိတ်မိတဲ့သဘောပေါ့ရှင်အကျိုးရှိဖို့မမြင်တာရှေ့မှာတွတ်တဲ့မဲ့လမ်းမမြင်တာကိုတနည်းအင်္ဂလိပ်လိုdead end လို့လည်းပြောလို့ရပါလေဒီ blind alley ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
မကြာသေးမီကဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်လို့ရဲကရထားတဲ့တဲလွန်စားအားလုံးကဘာကူမှဆက်သတင်းလိုက်အခြေခံလို့မရနိုင်ဘူးကြောင်ပိတ်မိနေတဲ့သဘောပဲဒီရစွေးမှုကိုစုံစမ်းစစ်ဆေးနိုင်ဖို့ရဲကပြည်သူအကူအညီလိုနေပြီလို့အသေးပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် All the clues about the recent bombings led the police up into blind alleys. The police need the help of the public to solve the crime.
တခုခုကရှေ့ဆက်မတိုးနိုင်တော့ဘူးကြောင်ပိတ်မိနေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
led to blind alley.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ်နဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ American Indian 3 English သင်ခန်းစာကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါလေ။အခုတော့စီးပွားရေးကဏ္ဍကိုကြားရပါမယ်။ကရင်ပြည်နယ်မြဝတီမြို့မှာအာရှလမ်းမကြီးဖွင့်လှစ်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဟာနှစ်ဆနီးပါးတိုးလာခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အာရှလမ်းမကြီးဖောက်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာအကြားကုန်သွယ်မှုဘယ်လိုတိုးတက်ပြောင်းလဲလာသလဲဆိုတာနဲ့ပတ်သက်လို့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြမှာပါ
မဟာမဲခေါင်စီမံကိန်းမှာပါဝင်တဲ့ထိုင်းမြန်မာအိန္ဒိယနိုင်ငံတို့အကြားမှာရှိတဲ့အာရှလမ်းမကြီးကိုအခုနှစ်ဩဂုတ်လ30ရက်နေ့ကမြန်မာဒုသမရဥညံထုတ်ကိုယ်တိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာအကြားကကုန်သွယ်မှုပမာဏဟာအဲ့ဒီအာရှလမ်းမကြီးဖွင့်လှစ်တဲ့အချိန်မှာကျပ်ငွေ6ဘီလီယံလောက်ရှိခဲ့ပြီးလာမယ့်2016ခုနှစ်မှာအဲ့ဒီပမာဏနဲ့နှစ်ဆတိုးပြီး7ဘီလီယံလောက်အထိရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒုသမရဥညံထုတ်ကပြောကြားခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေတွေဘလို့တိုးတက်ပြောင်းလဲလာသလဲဆိုတာသိရှိနိုင်အောင်မဲဆောက်မြို့မှာနေထိုင်တဲ့မန်းမျိုးမြင့်ကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်။
တို့မနာလို့ပဲအခုဒီသင်ရဲ့အဒီအဆက်လမ်းတိုင်းဖြစ်ရတဲ့ဘက်မှာအဲသင်ရဲ့မြို့တော့အဲကျွန်တော်တမဟုတ်ရင်ဒီတက်လာတယ်အမှန်လဲကွာဒါကြောင့်လည်းအခုကငါဖတ်ရရလောက်ဖြစ်သွားတယ်လို့ဆိုငါဖတ်ရရလောက်ဖြစ်သွားကြတာကအညာဆိုလို့ရှိရင်ဒီခိုင်းအဲဒီမဲဆိုင်ဆိုလို့ရှိရင်ကတ်ချေရင်ပေါ့ကတ်ချေရင်ဒီညာအတင်းကသူကဒီညာအတင်းခတ်မှာသူတို့စီအညာကအိုင်းတဲ့အနေမြန်မာဘက်ကိုဟိုပိုလစ်ကထိုက်ကူမြန်မာဘက်ကတော့တလောက်ဗတ်တန်းသုံးတောင်အထက်မှာရှိခဲ့ဘူးအဲ့ဒါတကယ်ဝင်ကိန်းသမားတွေမျိုးပြောရမယ်အခုသူတို့ရှိရင်တော့အခုဒီနေ့ကျမှကျွန်တော်စီကလာဗမာကုန်တယ်ပြောထိုင်းနေတယ်ပြောတော့ဆိုတော့အခုကတော့နှစ်ဆလောက်ဖြစ်လာတယ်ကွာဒီလမ်းကြီးအခြေအနေကောင်းတယ်ဘာကြောင့်ဒီအားချက်လမ်းပို့နိုင်ရတဲ့အရင်လိုကိုကိုကြီးစီစီမူကအညာလိုတရက်ချာမှမဟုတ်တော့နောက်နေကြညာမှုလည်းမရှိတော့ဘူး။နားကောင်းတဲ့တဲ့ကိုကြီးစီစီမူကနေ့တိုင်းရှိတယ်လေ။ဘာလို့လဲဆိုတော့အညာလိုတရက်ချာဆိုလို့ရတဲ့ညနေတရက်ချာညနေတရက်ချာတော့တနေ့ကမရှိတော့ဘူးလေအဲ့ဒါကြောင့်ပါ
။ဒီလမ်းနေကောင်းလာတဲ့အတွက်ကိုကြီးစီစီမူမြန်လာတယ်ဆိုတော့ဟိုဘာပေါ့ကုန်သွယ်မှုပမာဏမြင့်လာတာတော့ဟုတ်ပြီကုန်ပစ္စည်းတွေကရိုးရိုးဘက်ကဝင်တဲ့ကုန်ပစ္စည်းတွေရဲ့ဈေးကကျသွားသလားဈေးတက်တာလားသလား
တော့တင်နေလို့ဟိုကိုမေအစ်ကိုရတော့ကွာကျွန်တော်ပြရတာဈေးကတော့ဟိုစိတ်ကြည့်လိုက်ကြာခင်းတာမရှိပါဘူးဈေးကတော့ပုံမှန်ပါပဲ
အခုနောက်တစ်ခုမေးချင်တာကအဲ့တော့ ဒီကုန်ပစ္စည်းတွေကတော့ဒီဟိုထိုင်းဘက်ကနေဝင်တာပဲအရင်တော့ကလည်းထိုင်းဘက်ကဝင်တာပဲများတယ်အခုလည်းထိုင်းဘက်ကဝင်တာပဲများတယ်ထင်တယ်ဗမာဘက်ကရောဟိုထိုင်းဘက်ကိုသွင်းတာဘာတွေများလာသလားဟိုအရေးအတွက်ပေါ့
ဘမာတွေစီးကြတာမများဘူးကခိုင်းနေတာစီးကြတာများတယ်အဲ့ဒါတော့အမှန်ပဲအဲ့ဒါတော့အလုံးသိရပါလေကုန်တယ်နေသိရပါလေဘာလို့တော့ထိုင်းကြီးစီးကဗမာကြီးမှဈေးကွက်ရတာတော့ဘူးကွာလေဥမာဒီလတွေမှဆိုမှတရုတ်တို့အိန္ဒိယတို့အပစ္စည်းတွေဗမာကြီးဝင်လာခြင်းထိုင်းကပစ္စည်းရဲ့အကြီးသေးကြတော့ထိုင်းမမီဘူးလေကိုစားပေါက်ကုန်လူသုံးကုန်အကုန်လုံးပေါ့အဲ့ဒါကြောင့်မို့ထိုင်းကုန်ကတော့လုံးဝကိုဈေးကွက်ရနေဖို့ကွာအဲ့ဒါကြောင့်
အရင်တုန်းကတော့ဟိုနေဇက်ကအခုဟိုအရင်တုန်းကတော့ဒီလမ်းမဖောက်ခင်ဟိုလွန်ခဲ့တဲ့နှစ်ပေါင်းများစွာတော့နေဇက်ဂိတ်ကပိတ်လိုက်ဖွင့်လိုက်ဆိုတာတွေလည်းရှိတယ်လေဆိုတော့အခု
ဟို
ဟိုဒီမြဝတီမဲဆောက်ဂိတ်ကတော့ဟိုဘာမှအခက်အခဲမရှိဘူးပိတ်တာပြူတာတွေမရှိဘူးနဲ့ပုံမှန်အများအားဖွင့်ထားတယ်ပေါ့နော်အခုကတော့
ပုံမှန်ဖွင့်နေပါလေအခုကပုံမှန်ဖွင့်ရတဲ့နိုင်ငံကုန်စည်တွေကတော့ကိုယ်နိုင်ငံကုန်စည်စီစဉ်မှုကလည်းပုံမှန်ရှိပါတယ်ဒါပေမဲ့ကိုယ်ကကိုယ်လည်းမှုအားသာကြရတော့ခိုင်းနေမြန်မာနဲ့တက်တက်ပြောလို့ဆိုရင်ကိုယ်လည်းမှုအားသာကြရတော့ခိုင်းနေမြန်မာနဲ့ခိုင်းရတော့အားသာကြရရှိတာပေါ့ကိုယ
်ဟုတ်ကဲ့ကုံသွဲနေဇက်ကုံသွဲရေဟိုပါအချိန်မြင့်လာတဲ့အားကောင်းနေတယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့နေဇက်မျိုးတွေကဟိုစီးပွားဖွံ့ဖြိုးတာများတယ်လေတဘောကထိုင်းဘက်မှာဆိုရင်မဲဆောက်ပေါ်ထားပါတော့မြန်မာဘက်မှာဆိုရင်မြဝတီပေါ့နော်ဆိုတော့ဟိုရုပ်ဝတ္ထုပစ္စည်းရလဲဟိုတည်တာလာတာပေါ့နော်အစာအူတွေတိုက်တွေပုံများလာတယ်လူတွေလဲဟိုဟာပေါ့ဟိုသုံးနိုင်ဆွဲနိုင်ရှိလာဆိုတော့အဲ့လိုမျိုးဟိုအပြင်ပန်းအရာကြည့်မယ်ဆိုလို့ရှိရင်တည်တာတဲ့အနေထားတွေရှိနေသလားမြဝတီဘက်မှာရော
အခုထိုင်းမှာအခုဒီနှစ်ကနေစပြီးတော့သူတို့ကဒီမဲဆောက်မြို့အပါဝင်ဒီဆက်ဆက်သုံးမြို့နယ်မှာရှိတယ်ဥမာမဲဆောက်ရဲမဲလမရဲဖူဖတ်ရဲဆိုတာဒီမဲဆောက်မှာဒါဆက်ဆက်သုံးမြို့နယ်နေကုန်နော်
ဟုတ်ကဲ့
ဒီဆက်ကတုံ့ပြန်နေမှာထိုင်းသူရကအခုကတကယ်ဟိုဘာလဲအထူးစီးပွားရေးဆောင်ကြီးတည်ဆောက်နေတယ်တည်ဆောက်နေတယ်ဆိုတော့အဲ့ဒီမှာဒီညံခွေးတွေပါမယ်ဆိုရဥမာစူပါမားကတ်ကြီးကုန်တဲ့ကြီးတွေအခုဆိုတော့ဒီမဲဆောက်မှာအခုမဲဆောက်ကအရင်ကမဲဆောက်မဟုတ်တော့ဘူးဘာလို့ဆိုတော့အရင်ကမဲဆောက်တော့လူဝဆက်ဆက်လို့မရတော့ဘူးနားဆိုလည်းနှလန်းသွားနားတွေ highway နားတွေဥပါစေတကယ်အစီကကဘန်ကောက်ထိုင်းနိုင်ငံမှာနာမည်ကြီးတဲ့ခုံတဲ့အုပ်စုရှိတဲ့ဥမာဟိုရောဘီဇန်တို့လိုမျိုးကက်ကူလူစားတို့နောက်ပြီးတော့ဒီမှာနောက်မဲခိုးတို့ဘာလို့တကယ်ဟိုဘယ်လိုပြောမလဲကွာကုန်တဲ့ကြီးပါလေလာပြီးတော့ရင်းမြုံနေမှုဆိုတာလာနှုတ်ကတာအများကြီးပဲမဲဆောက်မှာမဲဆောက်ဆိုတာမြို့သေးသေးလေးပဲနင်းဆောက်မှာခိုင်ဦးရဲ့နဖိန်နောက်ပဲရှိတယ်ဒူးရဲ့နဖိန်နောက်ပဲရှိတယ်ကွာသိလားဒါပေမဲ့ဘာလို့သူတို့ဒီလိုမျိုးလာနှုတ်ရလဲဆိုတော့ကျွန်တော်ထိုင်အဲ့ဒီခိုင်နှုတ်ငယ်ချီတယောက်ကျွန်တော်မေးကြည့်တယ်သူကကျွန်တော်ဘယ်လိုပြောလဲဆိုတော့ကလေးကြီးနဲ့ကငါတို့အချင်းချင်းရင်းနှီးလို့တို့ပြောကြတာပါပြောတယ်။ထိုင်းမြတ်ဆက်တာကအခုဗမာနဲ့ကုန်နေမှုလို့ဒါထိုင်းမြတ်အများအကျိုးရှိရဲ့။နောက်တစ်ချိန်မှာကြာလို့ကြည့်ရင်ထိုင်းကိုပြည့်စည်ယူရဲတို့ဗမာပြည်ကိုဗမာပြည်ရာဇံပြီးတော့လေဗမာပြည်နဲ့အခြားဒေသတွေပါတွေတို့သွားမဲ့အနေထားတွေတို့ယူရထားတယ်။နောက်ပြီးတော့အခုဒီမဲဆောက်မှာလုတ်တဲ့ကုန်တဲ့ရေးဘာတွေညာလေတို့ကြည့်အကြီးကတို့ရဲ့ဟို customer တို့ရဲ့ဟုတ်ပြီအားထိုင်းဒီမျိုးကနည်းနည်းပဲကွာအဓိကမြန်မာပြည်ကနေလာဝင်ကြတယ်သူကဘလော့ဖြစ်ကြတဲ့ဆိုရင်သူတို့ထိုင်းကသူတို့ဆက်ထားတာကဟိုဥမာအခုရှိတဲ့အင်းဒီနေမိုးဒီနေဖာမော်လမြိုင်တို့ဘာလို့သူတို့ဆက်ထားတာကနောက်အနည်း30လောက်ဆိုရင်လည်းတိုးတက်မှုကဘလော့ဖြစ်သိတော့မှမဟုတ်ဘူးအဲ့ဒါကြောင့်မို့ဗမာပြည်ကဖောက်ကြတယ်ကဒီတဲ့ဒီဦးရဘလို့ဖြစ်ဖြစ်ဒီမဲဆောက်ပဲကိုလာပြီးတော့
ဒီထိုင်း
ဆိုတဲ့ပြည်ပြည်ကိုဝယ်ကြမှာပေါ့
ထိုင်းထိုင်းပြည
်အဲ့ဒီကြီးရဲ့ကျင်းနဲ့သူတို့က
ထိုင်းပစ္စည်းတွေကိုပဲအားထားနေရအောင်ပဲပေါ့လာမဲ့နေ့20 30လောက်အထိရတော့သူတို့ထွက်ထားတာကတော့
အဲ့လိုကွာညီမမူကလုံးဝမရှိဆိုတော့ပြည်သားတွေဘာလို့ထိုင်းမြန်မာတွေကအားတိုးတက်လာပြီးတော့မတွေ့လားဟိုခုမှဆိုပါစို့မဲဆောက်မြို့တအားတိုးတက်လာပြီးတော့မြောက်ဒီဘက်မှာကျတော့ဟိုတိုးတက်တော့သူ့အထိုင်းတန်းလဲသူ့တိုးတက်လာတော့ဘာဒါပေမဲ့မဲဆောက်မြို့ကဘလို့ပဲဆက်ဆက်လို့မရဘူးပဲ
ဆိုတော့
ပေါ်မှာပြရတချို့ဘလောက်တွေလာဆိုရန်ကုန်မော်လမြိုင်ဖားအားလူတွေကလေမဲဆောက်လာရင်အဲ့ဒီကုန်တိုက်ဒီမှာပဲဟိုဘလို့ပြောလဲဟိုနေဟိုနေငါပါပြီး shopping ထွက်တယ်လို့ပေါ့ဈေးကထွက်တယ်လို့ပေါ့ကွာအဲ့လို
။အော်အဲ့လိုလာနေကြတာပေါ့နော်
။အများကြီးပဲနေ့တိုင်းပဲကွာလေဒီမှာထိုင်းနဲ့ပြောမစေထိုင်းနဲ့ဘယ်တော့မှဝင်နိုင်ဘူးကွာ
။ညီမအစိုးရနဲ့တိုင်းဒေသလေးနဲ့ကိုင်ဖွဲ့တွေအကြအပြစ်ခတ်ရဆေးသဘောတူညီချက်ကိုအော်တိုဘားလ15ရက်နေ့ကလက်မှတ်ထိုးလိုက်နိုင်ပြီဖြစ်တဲ့အတွက်အပြစ်ခတ်ရဆေးသဘောတူညီချက်အရေးရှိတည်တံ့ပြီးနေဆက်ကုံသွဲရေးအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာမလဲဆိုတာတော့သိရှိနိုင်ဖို့စောင့်နေသေးတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ူဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍအပြီးမှာတော့အခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီ။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်ခွင့်ရမယ်DV ကန်ဆမ်းမဲ့လျှောက်လွှာတွေစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွက်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံဖြည့်နိုင်ဖို့ကြုံရတတ်တဲ့အခက်အခဲတွေအကြောင်းကိုဒီတစ်ပတ်အမေရိကန်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြမှာပါ။မတ်ဆုမုံကကူညီတင်ဆက်ထားပါတယ်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ် diversity visa လို့ခေါ်တဲ့ဒီ DV ကန်ဆယ်မဲ့လျှောက်လွှာတွေကိုစတင်လက်ခံနေပါပြီမဆမွန်ရေးအော်တိုဘာလ1ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အထိဒီလျှောက်လွှာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားတယ်ဗျနောက် DV လျှောက်လွှာတွေကို www.dvlottery.state.gov အင်တာနက်စာမျက်နှာမှာလျှောက်လို့ရတယ်ဆိုတာကိုလည်းဖော်ပြထားတယ်လေ
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆယ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးကိုအောင်ရေ
DV ကန်ဆမ်းမဲ့ဆိုတာကတော့ American ပြည်သူစုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်လို့ရတဲ့ကန်ဆမ်းမဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက် American ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကို American ဆိုရကခွင့်ပြုมาဖြစ်ပြီးတော့အဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်
ဟုတ်ကဲ့ရှင်ကျမတို့အိန္ဒိယချင်းဖြစ်တဲ့တရုတ်တို့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DB ကန်ဆမ်းမဲ့ကိုရှောက်လို့မရအောင်နော်ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့5နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက 5,000 လောက်ရှိနေလို့ပါတဲ့ဒါနဲ့ DB ဗီဇာရှောက်ဖို့ဘလို့အရေးချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုကောင်ရဲ့
ကောင်းပါပြီမဆမွန်ကြီးဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့5နှစ်အတွင်းမှာလှုပ်တဲ့အလုပ်မှာလှုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိကြရင်တော့ www.onetonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပိတ်ရဖြစ်တဲ့ November လအထိစောင့်ဆိုင်းတာမျိုးမလုပ်ဖ ೇನೆ စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့် Internet Website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်မှာအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲDV လျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစစ်မြင့်နီးပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
ဒါအပြင် DV လျှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုဘာသာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းအကြံပြုထားပါတယ်တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြည့်ဆွက်ချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ့်ရဲ့အချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်အောင်လို့ပါမေးထားတဲ့မိကွန်းအားလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်ဒီအင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကို့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းတွေကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာဖြစ်ပါတယ
်လျှောက်လွှာမှာကိုယ့်ရဲ့အချက်လက်တွေကိုဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါအဲ့ဒီဓာတ်ပုံကတော့လျှောက်လွှာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆမ်းမဲ့လျှောက်လာအတွက်အခချင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူး။ဘယ်သူမဆိုသတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းလျှောက်ထားခွင့်ရှိပါတယ်။အားလုံးအချက်လက်တွေစုံပြီးဆိုရင်လျှောက်လာကိုအင်တာနက်ကနေပို့ပြီးတဲ့နောက်2016ခုနှစ်မေလ3ရက်နေ့ကျရင် DV လျှောက်လာတင်တဲ့အင်တာနက်website စာမျက်နှာကိုပြန်လာပါအဲ့ဒီမှာကိုရွေးချယ်ခံရခြင်းရှိမရှိဆိုတာပြန်ပြီးတော့ကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆမ်းမဲ့ပေါက်ပြီးတော့ American ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော
်ဟုတ်ပါတယ်ဗျာ American Dream, American Aim ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်းဒီ American အထိခြေဆန့်လာကြတာပေါ့ဗျာ။ပညာရေး၊ကျန်းမာရေး၊လူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်။ကန်ဆမ်းမဲ့ပေါက်ပြီးတော့ American ပြည်ထောင်စုကိုရောက်လာပြီးမျော်လင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတချို့တွေကြုံခဲ့ရတဲ့သူတွေလည်းရှိတယ်လို့ဆိုကြတယ်ဗျ။
ဟုတ်တယ်ရှင်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာအမေရိကန်ပြည်ထောင်စုရဲ့အရှေ့ဘက်ခြမ်းမှာဆိုရင်ဝါရှင်တန်ဒီစီနယူးယောက်အနောက်ဘက်ခြမ်းမှာဆိုရင်ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြန်မာအများအပြားအခြေချပြီးနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခန့်ကလာရောက်ပြီးတော့အခြေချနေကြတာလေ
ဒီဗီကန်ဆမ်းမဲ့ပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေကကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိတယ်ဗျ။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုပ်ပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ဒီရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ခွင့်ရနေတာကိုဗျ
။ဟုတ်ပါတယ်။အမေရိကမှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ချရတာပဲကိုအောင်ရယ်။နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေကအလုပ်တွေကိုပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေချင်တဲ့ဟာကိုအတင်းအကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားတယ်လဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင
်။ကဲဒါကတော့ American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်လူတွေအတွက် DV ကန်ဆမ်းမဲ့လျှောက်လာတဲ့အကြောင်းကိုတင်ပြခဲ့တာပါဗျာ။အခုကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာတချိန်ကနာမည်ကျော် Pop ဂီတအဆိုတော်ဖြစ်ခဲ့တဲ့ Janis Joplin ရဲ့တချင်းကိုတင်ဆက်ပေးပါရစေခင်ဗျာ
။ Busted flat in Baton Rouge waiting for a train and I'm feeling near faded as my jeans. Bobby thumbed a diesel down just before it rained and rode us all the way into New Orleans. I pulled my harpoon out of my dirty red bandana. I was playing soft while Bobby sang the blues.
1990ခုနှစ်အောက်တိုဘာလ4ရက်နေ့မှာ Janis ဟာမူရစေအလွန်ကျွံသုံးပြီးတော့ကွယ်လွန်ခဲ့တာပါ Texas ပြည်နယ်မှာငယ်ရစဉ်ဘဝကိုအထီးကျန်ဆန်းဆန်းဖျက်သိမ်းခဲ့တဲ့ Janis ဟာ1960ခုနှစ်တွေစီအရောက်မှာထင်ပေါ်ကျော်ကြားတဲ့ Pop ဂီတအနုပညာရှင်တူဖြစ်လာတာပါခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့တုဒ္ဒဆုံလင် American တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာပါVOA American တန်ကအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
် American ပြည်အောင်စုအနေနဲ့လွတ်လပ်စွာပြောဆို권နဲ့စုဝေး권တွေဟာ Internet ပေါ်မှာဖြစ်စေပြင်ပမှာဖြစ်စေလူတိုင်းခံစား권ရှိတဲ့အခွင့်အရေးတွေဖြစ်တယ်လို့ယုံကြည်ပါတယ်လွတ်လပ်ပြီးပိတ်ပင်မှုကင်းတဲ့အင်တာနက်ရှိနေခြင်းဟာအမေရိကန်ပြည်သူတွေနဲ့ကမ္ဘာတစ်လွှားကပြည်သူတွေဟာပုံမကျဲပြန့်တဲ့သတင်းချက်လက်တွေနဲ့စိတ်ကူးစိတ်တမ်းတွေကိုမျှဝေဖို့စီးပွားရေးလုပ်ငန်းတွေအတွက်ပုံကျဲပြန့်တဲ့ဈေးကွက်တွေရရှိဖို့နဲ့ပုံမပွင့်လင်းပြီးတာဝန်ယူမှုရှိတဲ့အစိုးရတွေဖြစ်လာဖို့စတဲ့အကျိုးကျေးဇူးတွေအများကြီးရဖို့ရှိနေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်အင်တာနက်ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့လူတအူးတယောက်ချင်းရဲ့ဒီမိုကရေစီရေးဆိုင်ရာလှုပ်ရှားမှုတွေကိုထောက်ပံ့ပေးတဲ့နေရာမှာအရေးပါတဲ့အခမ်းအနားကပါဝင်နေပါတယ်။မကြာခင်ကကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပခဲ့တဲ့အင်တာနက်လွတ်လပ်ခွင့်ဆိုင်ရာအခမ်းအနားမှာကိုယ်နိုင်ငံကပြည်သူတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေရဲ့အင်တာနက်အသုံးပြုခွင့်ကိုဖိနှိပ်ချုပ်ချယ်ခြင်းနဲ့အစိုးရတွေဟာအင်တာနက်ကိုသုံးပြီးအခြားနိုင်ငံတွေကိုစိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တာတို့ပြပနိုင်ငံသားတွေပိုင်တဲ့ကုမ္ပဏီတွေရဲ့ဝက်ဘ်ဆိုက်တွေကိုတိုက်ခိုက်တာတို့ပြုလုပ်လို့ရှိတဲ့အစိုးရတွေပဲဖြစ်နေတယ်ဆိုတော့ဆက်ဆက်မှုကိုတွေ့ရတယ်လို့သတ်မှတ်ကြီးပါပါကပြောခဲ့ပါတယ်။ဒီအခမ်းအနားမှာပဲလူအခွင့်အရေးကိုကာကွယ်ပေးရမှာလွတ်လပ်တဲ့အင်တာနက်ရှိဖို့လိုအပ်တာကိုအသိမှတ်ပြုတဲ့အနေနဲ့ Leading Internet Freedom Technology Initiative LIFT လို့ခေါ်တဲ့အစီအစဉ်တစ်ခုကိုသတ်မှတ်ကြီးကမိတ်ဆက်ကြေညာခဲ့ပါတယ်။ LIFT ရဲ့ရည်ရွယ်ချက်ကတော့ အင်တာနက်အသုံးပြုရမှာစင်ဆာပိတ်ထားတာတွေကိုရှောင်လွှဲပြီးအသုံးပြုနိုင်မဲ့နောက်မျိုးဆက်နည်းပညာတွေပေါ်ထွက်လာအောင်တီထွင်ဆန်းသစ်ဖို့ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဟာဒီနှစ်ထဲမှာ Live အစီအစဉ်ကိုအမေရိကန်ဒေါ်လာ10သန်းယင်းနှိမ့်နှံပြီးစတင်လိုက်တဲ့အတွက်အင်တာနက်လွတ်လပ်ခွင့်အတွက်အမေရိကန်နိုင်ငံရဲ့နှစ်ဆင်ပတ်မိုးကူညီမှုဟာဒေါ်လာ33သန်းအထိမြင့်တက်သွားပါတယ်။ဒီနည်းပညာအသစ်တွေဟာနှက်ဆိုင်နဲ့တက်ရောက်မှုတွေဖြစ်ပေါ်လာစေမှာဖြစ်ပါတယ်။ဒီနည်းပညာတွေဟာအင်တာနက်ရဲ့သဘောတဘာဝကိုပိုပြီးထိန်းချုပ်ဖို့ခက်ခဲတဲ့အခြေအနေဖြစ်လာအောင်ပတ်မိုးပေးမှာဖြစ်တယ်လို့သံအမတ်ကြီးကပြောပါတယ်။ဒီနည်းပညာအသစ်တွေကြောင့်တန်ပေါင်းများစွာသောအင်တာနက်အသုံးပြုသူတွေဟာစင်ဆာပြုလုပ်မှုကင်းရှင်းတဲ့ကမ္ဘာလုံးဆိုင်ရာအင်တာနက်စနစ်ကိုအသုံးပြုနိုင်ကြမှာဖြစ်ပါတယ်။ဒီနည်းပညာတွေဟာလုံခြုံစိတ်ချရတဲ့ဆက်သွယ်ရေးနည်းပညာတွေဖြစ်လာအောင်အမေရိကန်ပြည်ထောင်စုကအားပေးထောက်ခံနေတာကိုဖော်ပြနေတယ်လို့ပဲပုံမကျပြန့်တဲ့အရက်ဖတ်လူအဖွဲ့အစည်းတွေတိုးတက်မှုနဲ့လူအခွင့်အရေးလှုပ်ရှားသူတွေရဲ့ရုပ်ပိုင်းအရာရော digital နည်းပညာပိုင်းအရာပါလုံခြုံမှုကိုလည်းထောက်ခံအားပေးနေတာကိုလည်းညွှန်းဆိုပြသနေပါဗျ။ဒီတာဝန်ကိုအမေရိကန်ပြည်အောင်စုတနင်္ဂနွေနေ့မလုံဆောင်နိုင်ပါဘူး။နိုင်ငံအစိုးရတွေဟာ online လွတ်လပ်ခွင့်ညွှန်းမောင်းအဖွဲ့နဲ့လွတ်လပ်သောအစိုးရမဟာမိတ်အဖွဲ့စတဲ့အဖွဲ့အစည်းတွေမှာပါဝင်လာဖို့အလေးနက်ထားပြီးစဉ်းစားသင့်ပါတယ်။ဒါ့အပြင်နည်းပညာကုမ္ပဏီတွေအနေနဲ့လည်းကုလသမဂ္ဂစီးပွားရေးနဲ့လူခွင့်ရေးဆိုင်ရာလက်ညွန့်အခြေခံမူတွေကိုလိုက်နာကျင့်သုံးသင့်ပါတယ်။ဒါအပြင်နည်းပညာကုမ္ပဏီတွေအနေနဲ့လည်းကုလသမဂ္ဂရဲ့စီးပွားရေးနဲ့လူခွင့်ရေးဆိုင်ရာလက်ညွန့်အခြေခံမူတွေကိုလိုက်နာကျင့်သုံးသင့်ပါတယ်။ဒီကုမ္ပဏီတွေဟာလွတ်လပ်ပြီးပိတ်ဆို့မှုကင်းတဲ့အင်တာနက်ဖြစ်အောင်သူတို့ရဲ့နည်းပညာဆိုင်ရာတီထွင်ဆန်းသစ်မှုတွေနဲ့လှုပ်ဆောင်နိုင်တဲ့အခြေအနေရှိနေပါတယ်။တမိုင်းဟာလွတ်လပ်မှုရဲ့ဘက်မှာရှိတယ်ဆိုတဲ့အချက်ကိုလည်းသတိပြုဖို့လိုပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုမြင့်တင်ပေးတဲ့နည်းပညာအသက်ဆန်းတွေကိုပိတ်ပင်တားဆီးဖို့ကြိုးစားခဲ့တဲ့အတိတ်ကအားထုတ်မှုအလုံးလိုလိုဟာတဖြည်းဖြည်းချင်းကြာဆုံးခဲ့ရတာတွေကိုကြည့်ရင်သိနိုင်တယ်လို့တာမတ်ကြီးပါဝါကပြောပါတယ်။ဒါကြောင့်ဖိနှိပ်တဲ့အစိုးရတွေဟာအင်တာနက်ကိုထိန်းချုပ်ဖို့အရင်းမြစ်တွေပုံအောသုံးစွဲတာတောင်မှအချိန်ကာလနဲ့အလှည့်ပြောင်းဖြစ်ရတဲ့ဟာလွတ်လပ်မှုဘက်ကိုပဲမျက်နှာသာပေးတာကိုတွေ့နိုင်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားကိုမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကတင်ပြပါမယ
်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့ရရှိထားတဲ့နိုင်ငံတကာသဘောတူညီမှုအတွက်တင်ပြနိုင်လိမ့်မှာရှေတူးဆောင်ရွက်တဲ့ခြေလန်းခုလက်နိုင်ခဲ့ပါတယ်အခုနှစ်ကုန်ပိုင်းမှာစတင်အကောင့်ထည့်ဖော်လိမ့်မယ်လို့ယူဆထားရတဲ့သဘောတူညီထားတဲ့အစီအစဉ်ပေါ်နှစ်ဖက်စလုံးရဲ့အကောင့်ထည့်ဖော်မှုတွေကိုတာဝန်ယူစောင့်ကြည့်မယ်ပူးတွဲကော်မရှင်ရဲ့ပထမဦးဆုံးအစည်းအဝေးကိုကျင်းပနိုင်ခဲ့တာဖြစ်ပါတယ်တနင်္ဂနွေနေ့ကဘတ်စကားမှတ်တမ်းမှာဖြစ်ပွားသွားခဲ့တဲ့တက်ခိုက်မှုမှာပါဝင်ပတ်သက်တဲ့လူယုံမှန်တန်တရားမှုနဲ့ဘတ်စကားမှတ်တမ်းမှာတငယ်ချင်းနဲ့အတူစောင့်နေတဲ့အီရီထရီးယားရွှေ့ပြောင်းနေထိုင်သူတဦးကိုအစ္စရေးရဲတပ်ဖွဲ့ကမှားယွင်းပြီးတော့ပစ်တပ်ခဲ့ပါတယ်ဒီဖြစ်ပြနေပတ်သက်ပြီးတော့တငယ်ချင်းဖြစ်သူက VOE ကိုပြောဆိုရမှာနှစ်ဦးစလုံးအနေနဲ့ပြစ်ခတ်တန်တွေကြားခဲ့ရပြီးတော့ဘတ်စကားဂိတ်မှာရှိတဲ့တခြားသူတွေလိုပဲဘေးလွတ်ရာကိုပြေးထွက်ခဲ့ကြပြီးနောက်မှတငယ်ချင်းဖြစ်သူဇာဟုံးကိုလက်ကြည့်တော့သူနဲ့အတူပါမလာခဲ့ဘူးလို့ပြောဆိုပါတယ်စီးရီးယားနိုင်ငံတွင်ဖြစ်ပွားနေတဲ့အခြေအနေတွေပေါ်နိုင်ငံရေးအရအဖြေရှာမှုပြန်လည်စတင်နိုင်ရေးအတွက်ရုရှား၊တူရကီ၊ဆော်ရီအာရေဗီယာ၊ဂျော်ဒန်အစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေနဲ့သူအခုတရင်ပတ်ကုံပိုင်းမှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတင်းငွေနေနေမှာပြောဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းချင်းချုပ်ကိုဦးဆန်မိုးရေပြောပြသွားတာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းတို30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.